ွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးတော့မတင်ကားသူတရုတ်နိုင်ငံသား300ကျော်ကိုမြန်မာနိုင်ငံကပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့တရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။နေဆက်ဖြတ်ကျော်ပြီးတော့ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်မတင်ကားသူ313ယောက်ကိုမြန်မာနိုင်ငံကလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးတော့နိုင်ငံပိုင်ဆင်ဟာသတင်းဌာနမှဖော်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုနှစ်နိုင်ငံတာဝန်ရှိတဲ့သူတွေပူးပေါင်းနှိမ်နင်းမှုရဲ့ရလဒ်အဖြစ်နဲ့ပြောဆိုခဲ့ပေမဲ့လွှဲပြောင်းပေးလိုက်တဲ့သူတွေနဲ့ပတ်သက်တဲ့သတင်းအသေးစိတ်ကိုတော့မဖော်ပြပါဘူး။အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအဓိကကြတယ်လို့တန်လျာရှိသူတရုတ်နိုင်ငံသား20ကိုလည်းမြန်မာနိုင်ငံကနေပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမနေ့တုန်းကပဲနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့ဇူလိုင်လတည်းရန်ကုန်နဲ့မန္တလေးတွေမှာဖမ်းဆီးခဲ့မိတဲ့အွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိတဲ့သူတရုတ်နိုင်ငံသား20ကိုလွှဲပြောင်းပေးခဲ့ကြောင်းစစ်ကောင်စီကလည်းမနေ့ကပဲထုတ်ပြန်ကြေညာပါတယ်။တရုတ်နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာအွန်လိုင်းကနေငွေလိမ်နေတဲ့ကြားဖြန့်အဖွဲ့ကိုပြီးခဲ့တဲ့သတင်းဘက်ကစီးနင်းရှာဖွေရမှာလဲလူပေါင်းရာနဲ့ချီကိုဖမ်းဆီးခဲ့ပါတယ်။စက်တင်ဘာလ23ရက်နေ့ကနေစပြီးတော့မူဆယ်မြို့မှာနှစ်ရက်တာနှိမ်နင်းမှုအတွင်းမှာအမျိုးသမီး6ဦးအပါအဝင်တရုတ်နိုင်ငံသားစုစုပေါင်း194ဦးအမျိုးသမီး195ဦးအပါအဝင်မြန်မာနိုင်ငံသားစုစုပေါင်း355ဦးကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ပါတယ်ရှင်။